မြေလွတ်မြေရိုင်းဆိုင်ရာဆွေးနွေးပွဲရဲ့ရည်ရွယ်ချက်ကိုအရင်ဆုံးပြောပြပါအောင်ပါ။
ဟုတ်ကဲ့ကျွန်တော်ရည်ရွယ်ချက်ကအခုအစိုးရကနေပြီးတော့ဒုတိယအကြိမ်အာရှစီးပွားဖြည့်ဆိုင်ပြူရေးစည်းဝေးကိုရန်ကုန်မြို့မှာလုပ်မယ်လေ။ဆက်နှစ်ဆက်သုံးလမ်းသေးဘူး။ဆရာပညာရှင်တွေပဲခေါ်ပြီးတော့ဒါပေါ်ကြပြောကြတယ်လေ။ဆိုတော့အဲ့မှာကျွန်တော်တို့ကြားနေတာကနိုင်ငံသားကအဖွဲ့အစည်းတွေကိုဖွဲ့စည်းပြီးနောက်ပြီးတော့လုပ်ငန်းရှင်တွေပေါ့နော်။ FDI ပေါ့မြန်မာပြည်တွင်းမှာသူကဒီလူမျိုးရိုင်းတွေကိုလုပ်ကန်ခွင့်ငားရမယ်ဆိုတာကျွန်တော်တို့ကြားရတယ်ဗျ။အဲကြားတဲ့အခါကျတော့ကျွန်တော်တို့ပြည်နယ်ဒီမှာဘာဖြစ်လာလဲဆိုတဲ့အခါကျတော့အထူးဖြင့်ပြည်နယ်မှာရှိတဲ့တောင်ယာတွေပေါ့လေလေရတော့ထားပါတောင်ယာတွေမှာဒီစီးရင်တဲမှာနာမည်မပေါက်တဲ့တောင်ယာတွေကအများစုဖြစ်နေတယ်ဆိုတော့မြေလို့မြေလက်မြေရိုင်းကိုနိုင်ငံသားတွေဘောတော့ဒီဒီဘုံမှာကြည့်ပြီးတော့သူတို့ငားရလိုက်နေဆိုရင်သူတို့ဒီတောင်သူလေသမားတွေအတွက်တော်တော်လေးကျက်တာတခုထပ်ပြီးတော့ရေဖမ်းရမယ်ဆိုပြီးတော့သူတို့စိတ်ပူတယ်ကစိတ်ပူတော့ဒါနဲ့သူတို့စွနိဝဲလေးကျွန်တော်လှုပ်တာပါစွနိဝဲလေးလှုပ်ပြီးတော့ဒီကနေပြီးတော့ဒီဟာတွေကိုငါနိုင်ငံသားငားမယ်ဆိုမငားခင်ပါဘောနော်ပြန်ပြီးတော့စီစစ်ဖို့ပေါ့အစိုးရအနေနဲ့ဒီပြည်မှာရှိနေတာနဲ့တကယ်ပြည်ထဲမှာရှိနေတာနဲ့ကိုက်ညီမှုရှိမရှိကြစီစစ်ဖို့နိုင်ငံသားငားမယ်ဆိုလည်းပြည်တွင်းကလုံကန်လုံနိုင်တဲ့ကန်နိုင်တဲ့လူတွေကိုလည်းငားဖို့ဆိုတော့မတန်တဆမငားဖို့ဆိုအဲ့လိုမျိုးတွေပေါ့ဗျာကျွန်တော်တို့ဒီသဘောထားလေးတွေကိုအဲ့ဒီအစည်းအဝေးကိုကျွန်တော်ပို့ဖို့ပို့ဖို့ပေါ့နော်ပြောပြီးတော့ကျွန်တော်လှုပ်တာပါ
ဆရာပြောရှင်းပြတဲ့အစည်းအဝေးမှာပေါ့ဒီတိုင်းဒေသပါတီတွေရောကြံတဲ့မြေယာဆိုင်ရာကိစ္စတွေမှာဆောင်ရွက်နေကြတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေရောတယောက်ခွင့်ရှိပါလားဆရာ
ကျွန်တော်တို့မဖိတ်ဘူးဗျ
ဟုတ်ကဲ့ပါခင်ဗျာဆိုတော့အခုကလေယာဉ်မြေဥပဒေကြာထမ်းပြီးသားဖြစ်တယ်ဆိုတဲ့အခါကျတော့ဤဥပဒေကတော့ဘလောက်ထိအရေးပါလို့ဆရာတို့အနေနဲ့ဒီဟာကိုတောင်းဆိုတာပါလဲ
ဤကအခုဤဥပဒေကိုဆရာတို့အခါကျတော့ဤထူးဆန်းတာပါဗျာကျွန်တော်တို့ရတဲ့ဤဥပဒေကစာရွက်ဒီထိတ်မှာရှုပ်ဝဲဆိုပြီးရေးရတယ်ဗျာကျွန်တော်လည်းတော့အံ့ဩတယ်ဒီနီးဥတွေဆိုတာနော်လေယာဉ်မြေနဲ့ပတ်သက်တဲ့နီးဥတွေဆိုလူတိုင်းလူတိုင်းနားလည်ရမှာပေါ့နော
်ဟုတ်ကဲ့
ဟိုလူတိုင်းနားလည်အောင်လူတိုင်းသိအောင်ဖြန့်ပေးရမှာပေါ့တရေသာမထည့်ရမှာပေါ့အခုကရှုပ်ဝက်ဆိုတော့ကျွန်တော်လည်းတော်တော်လေးအံ့ဩတယ်သူမဖြစ်သင့်ဘူးဆိုပြီးတော့ကျွန်တော်သဘောထားပြီးသားပါတယ
်ညီလာကိစ္စတွေကိုစိုးရိမ်ကြတဲ့ပါတီလူပုဂ္ဂိုလ်အဖွဲ့အစည်းတွေအနေနဲ့ဘယ်လိုမျိုးဟိုတက်ရောက်မှုရှိအောင်တင်ပြနိုင်မယ်လို့ထင်တယ်ဆရာ
ကဘာမှမတတ်နိုင်ဘူးလေအဲ့လိုမျိုးဖြစ်အောင်ဆိုအခုသူတို့လုပ်တဲ့အစည်းအဝေးမှာဒါတူပြီးတော့သူတို့တဘောသားတွေပေါ့ပြောပြတာပါတကယ်လက်တွေ့မှာတော့တကယ်လို့သူတို့ကအဲ့လိုမျိုးမျိုးပုံပေါ်မှာပဲကြည့်ပြီးတော့နိုင်ငံသားလုပ်ငန်းရှင်တွေဘာတွေကိုငားရမယ်ဆိုတော့တကယ်လက်လက်ပေါင်းများစွာတကယ်လုပ်လာတယ်နာမည်စည်းရင်းဖောက်ဖို့တော့မတတ်တဲ့သူရင်ပြည်နေရလေသမားတွေຢာသမားတွေတော့တော့ဒုက္ခရောက်မဲ့တဘောဖြစ်တော့
ဦးစန်းညိုလေးကျေးဇူးများကြီးတင်ပါတယ်ခင်ဗျအ
ဲ့ဒီဘိုးနိုင်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါခင်ဗျ